နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကကယားပြည်နယ်ပါဝင်မြန်မာနိုင်ငံတွင်းနေရာတချို့ကသူတို့ရဲ့လုပ်ငန်းတွေကိုယာယီရဆိုင်းငံ့ထားလိုက်ပြီးဖြစ်ကြောင်းကြေညာပါတယ်အမျိုးသမီးနဲ့ကလေးငယ်တွေပါဝင်လူ40နီးပါးတပ်ဖြတ်မိရှုခံရတဲ့ဖြစ်ရပ်အတွင်းသူတို့ဝန်ထမ်းအုပ်ပျောက်ဆုံးနေတယ်လို့ထုတ်ပြန်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံကလုပ်ငန်းတချို့ကိုရပ်ဆိုင်လိုက်တာပါသူတို့ဝန်ထမ်းအုပ်စီးနှင်းပါဝင်တဲ့ကားစင်အဲ့ဒီမှာတိုက်ခိုက်မိရှုခံရတယ်ဆိုတာကိုလည်း Save the Children ကအတည်ပြုထားပါတယ်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ကိုင်နေကြတဲ့သူတို့ရဲ့ဝန်ထမ်းနဲ့အပြစ်မဲ့ရက်သားတွေကိုအခုလိုအကြမ်းဖက်တိုက်ခိုက်မှုအပေါ်မှာထိတ်လန့်တုန်လှုပ်ရတယ်လို့ Save the Children အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Angar Ashing ကပြောပါတယ်ကရနီလူခွင့်ရေးဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာတော့ဖရူဆိုမျိုးအရှိတ်ဘက်မိုဆိုကျေးရွာနီးစစ်ကောင်စီကဒီဇင်ဘာလ24ရက်နေ့မှာဖမ်းထားတဲ့စစ်ဆောင်ပြည်သူတက်ကြီးရွယ်ဦးနဲ့အမျိုးသမီးကလေးငယ်စုစုပေါင်းအယောက်30ထက်မနည်းကိုမီးရှို့တပ်ဖြတ်ထားတဲ့ရုပ်အလောင်းတွေကိုဒီဇင်ဘာလ25ရက်နေ့မှာတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်မြန်မာစစ်ကောင်စီကထုတ်ပြန်ချက်တွေမှာတော့ဖရူဆိုမျိုးနယ်အတွင်းလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တွေကို KNPP နဲ့ PDF လက်နက်ကိုင်တွေကစတင်တိုက်ခိုက်လို့ပစ်ကတ်ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်မတင်ကဘဲမောင်းနေလာတဲ့မော်တော်ယာဉ်ခုနှစ်စင်းကိုစစ်ဆေးဖို့ရက်တန့်စီရမှာမရက်ပဲစတင်ပစ်ကတ်လို့လုံခြုံရေးတပ်ကပစ်ကတ်ဖမ်းဆီးခဲ့တယ်လို့လည်းစစ်ကောင်စီကထုတ်ပြန်ပါတယ်။ဒါပေမဲ့လူအရေးအတွက်ဘလောက်တည်ဆုံးနေဆိုတာနဲ့မီးရှို့မှုတွေကိုထုတ်ပြန်ကြတယ်မှမဖော်ပြပါဘူး။ KNDF ကရင်ညီအမျိုးသားကုကံကာကွယ်ရေးတပ်ကတော့တည်ဆုံးသူတွေကသူတို့တပ်ကမဟုတ်ဘူးလို့ညင်းထားပြီးတော့ဒီလူတွေဟာစစ်ပေးဒုက္ခသည်ရက်သားတွေဖြစ်တယ်လို့ဆိုပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့ Save the Children အဖွဲ့ကြီးကဝေဖန်ရှုတ်ချရသလိုနောက်ထပ်နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Care International ကလည်းအရက်သားတွေပေါ်မှာအခုလိုအကြမ်းဖက်တိုက်ခတ်မှုကိုဝေဖန်ရှုတ်ချပြီးဒေသတွင်အကူအညီပေးရေးလှုပ်သားနေမှုပျောက်ဆုံးနေတဲ့ကိစ္စအပေါ်မှာလည်းအလွန်တရာစိုးရိမ်မိကြောင်ထုတ်ပြန်ပါတယ်မြန်မာနိုင်ငံတွင်ဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကစစ်ကောင်စီရဲ့လက်ချက်နဲ့တည်ဆုံးသူစုစုပေါင်း1385ဦးထက်မနည်းရှိသွားပြီလို့ AAPP နိုင်ငံရေးအကျဉ်းသားများကအကူအညီဆောက်ရှောက်ရေးအသင်းကထုတ်ပြန်ထားပါတယ်မြန်မာစစ်ကောင်စီကတော့ဒီအတွက်ကိုညှင်းဆိုတော့ပါတယ်ခင်ဗျာ